မြန်မာနိုင်ငံရေးပုံမှန်900ကကြီးနဲ့အချင်းချခံရရတဲ့မြင်းကျန်မြို့နယ်မကြီးစုကျေးရွာသာကိုစိန်ဝင်းဟာအချင်းထောင်ထဲမှာအစာရင်သွေးကြောပေါက်ပြီးတေဆုံသွားတယ်လို့ဇူလိုင်နှစ်ရက်နေ့နေ့လယ်ပိုင်းမှာရဲစခန်းကမိသားစုဝင်တွေကိုကြောင်းကြားခဲ့ပါတယ်။တေဆုံသူကိုစိန်ဝင်းရဲ့ရုပ်လောင်းကိုမိသားစုတွေထံပြန်ပေးမယ်လို့တာဝန်ရှိသူတွေကပြောခဲ့ပေမဲ့နောက်ပိုင်းမှာရုပ်လောင်းကိုပြန်မပေးတော့ တွေ့ရှိရတယ်လို့မိသားစုနဲ့နှီးဆက်သူကအခုလိုပြောပါတယ
်ဘာလို့တင်းတင်းထောင်းနေမှာစာရင်းဒီရောပေါ့လို့ပြောပါတယ်တုံးတယ်တုံးတယ်တွားကြည့်ကြရတာဟိုထုံးလို့အစားရတော့ထုံးမှလာထုံးရင်တော့9000လောက်ကုန်မယ်လို့ပြောတယ်မနည်းရတော့ရရထုံးမယ်ဆိုပြီးတော့တွားထုံးကြတော့ထုံးမခံတော့ဘူးထုံးမခံတော့ဘယ်နဲ့ဆေးရုံရင်ခွဲရုံဝင်တူဝဲတယ်ကျိုးပြောင်းရချောက်တယ်လည်းဒီအမျိုးထိတုံးခါတယ်ကျိုးတုံးခါရာရည်လည်းရှိတယ်။အသားကြီးကြီးမဲချောင်းနေတာ။ဒါကြီးမဲချောင်းဖောင်းပွားနေ။အဲမိသားစုကတော်တော်ကိုစိတ်မကောင်းဖြစ်နေ။နောက်ပြီးတော့သူ့မှာလည်းအင်းမြောက်ပြန်နေတယ်ဗျ။ရောရောတယ်တော့သူသားမိ၃ယောက်မိန်းကလေး၃ယောက်ပဲပြန်နေမှာပေါ့ကျောင်း။အဲအဲ့လိုတော့သူ့ရင်တော်ရသူ့လိုတော်မှာမဟုတ်ဘူး။ကျောင်းပဲလေးမျိုးပြန်နေလူအကုန်လုံးတော်သူ့ရင်သာ
။ကိုစိန်ဝင်းဟာညီဖြစ်သူကိုစိန်တင်းနဲ့လဲလုံနေချင်းစစ်တပ်ကရောက်လာပြီးကိုစိန်ဝင်းတို့ညီကိုနှစ်ယောက်အပါအဝင်ကျေးရွာက9ဦးထက်မနည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးနိုင်ငံရေးပုံမှန်905တက်ခံခဲ့ရတာဖြစ်ပါတယ်။အဲဒီနောက်တရားရုံးကထောင်နဲ့3နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်တစ်နှစ်ကျော်ကြာမှပဲအခုလိုထောင်ထဲမှာတည်ဆုံးခဲ့တာဖြစ်ပါတယ်။ကိုစိန်ဝင်းဟာတာမန်လေသမားတဦးသာဖြစ်ပြီးစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်နိုင်ငံရေးပုံမှန်တက်ထောင်ချခံရတာဖြစ်ပြီးနောက်ဆုံးထောင်ဝင်စာသွားတွေ့ချိန်မှာလည်းကျမ်းမာတဲ့ပုံစံရှိတယ်လို့မိသားစုဝင်တွေနဲ့ဒီဆက်သူတွေကပြောပါရယ်မြင်းကြံထောင်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေပေါ်ဖိနှိပ်နှိမ့်ပန်းနှိပ်စက်မှုတွေဟာပြီးခဲ့တဲ့လပိုင်းရက်ပိုင်းတွေအတွင်းစိုးစိုးဝါးဝါးဆက်ရှိနေခဲ့တယ်လို့နိုင်ငံရေးအကျဉ်းသားအရေးဆောင်ရွက်နေသူတွေကသတိပေးပြောဆိုနေကြမှာပဲအခုလိုတည်ဆုံသွားတာဖြစ်ပါတယ်စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ PDF တွေနဲ့ဆက်သွယ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပြီးခဲ့တဲ့မေလ21ရက်နေ့ကပဲမြင်းကြံထောင်တွင်းကနိုင်ငံရေးအကျဉ်းသား73ဦးခေါ်ထုတ်ခံခဲ့ရပြီးစိုးစိုးဝါးဝါးနှိပ်စက်ညှဉ်းပန်းခံခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်အဖွဲ့ဝင်တို့ကမနေ့ဇူလိုင်လ2ရက်နေ့ကကျင်းပတဲ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ခေါ်ထုတ်ခွဲသွားတဲ့လူတွေကိုကျွန်တော်တို့ဒီမေလ29ရက်နေ့မှာပြန်ပို့တယ်ဗျ။ပြန်ပို့တဲ့အခါမှာလည်းကျွန်တော်တို့မျက်မြင်သက်တည်ရပြောပြချက်အရကျွန်တော်တို့ဒီတဦးချင်းစီကိုပေါ့နော်ကျွန်တော်တို့ဒီမှာရှိရအကျဉ်းသားတွေကထမ်းပြီးမှကိုတင်လာတဲ့အနေထားဖြစ်ပါတယ်ဗျ။ပြီးတော့အမှရှိနေတဲ့ကျွန်တော်မျက်မြင်သက်တည်နောက်တဦးရပြောပြချက်အရဆိုရင်ကျွန်တော်တို့အမှကိုဆိုးဝါသာထွန်းလွင်တို့ပြေကိုကြောင်မျိုးတင်းတို့ကိုဒီကိုမင်းရဲ့ထွေးတို့သူတို့တွေဆိုရင်ကျွန်တော်တို့ဒီခနာကိုမှာပြက်ရှက်တန်ရာတွေပေါ့နော်ဒါနဲ့မုန်းခံထားရတဲ့တန်ရာတွေပြီးတော့ကျွန်မျက်နှာမှာဆိုလဲဒီရိုက်နဲ့နှိမ့်ဆက်ခံထားရတဲ့ဖူးရောင်တန်ရာတွေအများကြီးပဲပေါ့နော
်ခေါ်ထုတ်ခံရသူတချို့အပါအဝင်နိုင်ငံရေးအကျဉ်းသား18ဦးကိုတရက်ထောင်နဲ့မကွေးထောင်တွေကိုဇူလိုင်လ1ရက်နေ့ကပြောင်းရွှေ့ခဲ့တယ်လို့ထောင်ပြောင်းရွှေ့ခံရတဲ့မိသားစုတွေကပြောပါတယ်ပြောင်းရွှေ့ခံရတာနဲ့ပတ်သက်လို့မေးမြန်းရမှာတော့အကျဉ်းထောင်စည်းကမ်းနဲ့မညီညွတ်တဲ့အတွက်ပြောင်းရွှေ့တာဖြစ်တယ်လို့အကျဉ်းဦးစီးဘက်ကမိသားစုဝင်တွေကိုဖြေကြားခဲ့တယ်လို့သိရပါတယ်။မြင်းကြံထောင်မှာနိုင်ငံရေးအကျဉ်းသားတည်ဆုံတာဒါဟာပထမဆုံးအကြိမ်မဟုတ်ပါဘူး။အရင်ကလည်းစစ်ကြောရေးမှာနှိမ့်ပတ်နှိမ့်ဆက်ခံရတဲ့ဒဏ်ကြောင်အကျဉ်းထောင်တွေတည်ဆုံရတဲ့နိုင်ငံရေးအကျဉ်းသားတွေရှိခဲ့တယ်လို့မြင်းကြံထောင်နဲ့နှိမ့်ဆက်သူတွေကပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာလူပေါင်း 23,000 ကျော်ဖမ်းဆီးခံခဲ့ရပြီးပြန်လည်လွတ်မြောက်လာသူတွေရှိသလိုလူပေါင်း 19,000 ကျော်ကတော့ဆက်လက်ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတဲ့ AAPP ရဲ့စီးရင်စရာတွေအရသိရပါတယ်။အာဏာသိမ်းစစ်ကောင်စီကတော့ AAPP နဲ့လူ့ခွင့်အဖွဲ့ရဲ့အချက်လက်တွေဟာချေကားဖော်ပြနေတာလို့တုံ့ပြန်ပြောဆိုလို့ရှိပါတယ်ခင်ဗျာ။